โอเคดร.เสียตะเคเหมียကျွန်တော်တို့မြန်မာနိုင်ငံတဲ့ရန်ကုန်လိုမြို့ကြီးကနေရာတချို့မှာပါပြင်းထန်ဝမ်းပြည့်ဝမ်းလျှောဖြစ်တဲ့ကာလဝံယောဂါဆက်ပြီးတော့ပြည့်နှံ့နေချိန်မှာပြီးတဲ့အပတ်တွေတုန်းကတော့ဆရာကြီးအသက်ဆုံးရှုံးမှုမရှိစေရေးနဲ့စမဖြစ်အောင်ကာကွယ်ရေးတွေကိုပြောခဲ့တာမှာအန္တရာယ်ရှိတဲ့သူတွေကိုလည်းနည်းနည်းထည့်ပြောခဲ့တာမို့ဒီအန္တရာယ်ရှိတဲ့သူတွေအတွက်အသက်အန္တရာယ်ကနေကာကွယ်ပေးရင်းနဲ့တစ်ဆက်တည်းမှာဒီယောဂါကိုနောက်ဆုံးထိန်းချုပ်နိုင်ရေးကိုအဓိကပြောမှာမို့အန္တရာယ်ရှိသူတွေအတွက်ကနေစရှင်းပြပေးပါလားဆရာ
ကြီး။ကိုယ်ကကြာစင်တဲ့လူတွေရဲ့ပေါ်လေ HIV ဘာလို့လဲဆိုတော့သူတို့မှကအင်မြူနက်ကိုခံအားမှမရှိတဲ့အခါကျတော့နည်းနည်းလေးဝင်သွားတာနဲ့သူတို့ဒုက္ခရောက်တယ်နော် HIV ရောဂါတွေပုံတိုင်းကလည်းဝင်သွားဖို့ဆိုတော့အရင်အောင်လွယ်ရောဂါလေးဆိုတော့ကျွန်တော်ရန်ကုန်မှာရှိတဲ့အချိန်တုန်းကနံပါတ်30ပေါင်းပြင်တော့ဆိုရင် HIV စဖြစ်ခဲ့ခြင်းကအများစုတော့ HIV တွေကအသက်ဆုံးရှုံးသွားတာဝင်ကျော်ပြီးတော့ပဲဆုံးရှုံးသွားကြတာလေဆိုတော့ဘာကြောင့်လဲဆိုကျွန်တော်ဒီဝင်းကိုမထိန်းနိုင်ဘူးပေါ့နော်ဘာကြောင့်လဲဆိုတော့ဒီပိုးကရှိနေသေးသေးဆိုလို့ရှိရင်ဘာကြောင့်ဖြစ်မှန်းအောင်မသိဘူးသူကတာမန်ပိုးတော်မှာသူကဝင်ရှော့နိုင်နေဆိုတော့လေဒါကြောင့်မို့အထူးဖြင့်တော့စီဂျိုယောဂါတွေတိတ်ပြီးတော့စီဂျိုတိတ်ပြီးတော့မထိန်းနိုင်တဲ့ယောဂါသမားတွေပေါ့နော်သူတို့ကိုယ်တိုင်ကတော့ဒီအင်ဆူလင်သုံးနေရတဲ့စီဂျိုယောဂါတွေဆိုလို့ရှိရင်ကိုယ်ခန္ဓာထဲမှာရှိတဲ့မာဆာတွေပေါ့အထူးဖြင့်ဒီ gastrointestinal system ကိုခေါ်တဲ့အစာရည်နဲ့ဥလမ်းကြောင်းမှာရှိတဲ့မာဆာတွေကတော့အလုတ်ကောင်ကမလုတ်တော့ဘူးဆိုမလုတ်တဲ့အခါကျတော့သူတို့ကအလွယ်တကူနဲ့ဝင်းလျှောနိုင်တယ်ပေါ့လေဆိုတော့ဒီလူတွေကတော်တော်လေးကိုဒုက္ခရောက်နိုင်ပါတယ်ဆိုတော့သူတို့အတွက်ကကျွန်တော်တို့ကထိန်းဖို့အတွက်ကတစ်ခါလေကြရင်တော့အဲ့လိုလူတွေမှာကျွန်တော် antibiotic ပါကျွန်တော်တို့လိုတာပေါ့နော်ဆေးရုံတင်ရမှာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုတော့ဒီ antibiotics ပရိဇီဝဆေးပေါ့နော်ကြိုပေးထားပြီးတော့အန္တရာယ်ရှိနိုင်သူတွေကိုပြင်းပြင်းထန်ထန်မဖြစ်အောင်ကာကွယ်တာဆိုတော့အခုလိုဒီပြင်းထန်နိုင်တဲ့အဆင့်ရောက်နိုင်မရောက်နိုင်ခွဲခြားနိုင်တဲ့အနေအထားရောရှိလားဆရာကြီး
ဟိုတာမန်ဝင်းချိုးတဲ့ယောဂါလားဓမ္မမွင့်တာမန်တဲ့ပူအိုတဲ့ခုနလိုမျိုးဘက်တီးရီးယားကြောင့်ဖြစ်တဲ့ဝင်းချိုးယောဂါလားဆိုတာဒီတိုင်းကြည့်ပြီးကျွန်တော်ပြောလို့မရပါဘူးအားပါတော့ကျွန်တော်အစားမားလို့ဝင်းကြောတာတရက်နှစ်ဆို5-6ခါလောက်သွားမယ်5-6ခါလောက်သွားမယ်ပြီးသွားလို့ရှင်ရက်သွားပါလေများသောအားဖြင့်မဖျားပါဘူးများသောအားဖြင့်အကျန်းကိုမနှုံးပါဘူးများသောအားဖြင့်သွေးမပါပါဘူးအဲဝင်းအနေထားရတော့ကိုစားတဲ့မကောင်းတဲ့အစာပေါ်မှာမူတည်ပြီးတော့အရင်ကြီးပဲဖြစ်နိုင်တယ်လို့အရင်နဲ့အဖက်နဲ့ရောနေတာလည်းဖြစ်နိုင်တာပေါ့လေဒါကိုကြည့်ပြီးတော့လေကျွန်တော်ကဟိုဒါကာလာဝမ်းယောဂါမဟုတ်ပါဘူးဒါယူရိုတည်းရောကျွန်တော်ပြောလို့တော့မရဘူးပေါ့လေဆိုတော့တကယ်အခုအချိန်မှာကျမရဲ့ဒီဌာနတို့ local ဒေသနာစီးရနေတာဒီယောဂါဖြစ်နေပါတယ်ကျွန်တော်ကြားလိုက်တာတော့ရောပုံပဲမှာစပြီးတော့ဖြစ်တယ်လို့ပြောရပေါ့နော်ဆိုတော့အဲ့ဒီရက်ွက်တီထဲမှာဒါဆိုကျွန်တော်တို့စဉ်းစားကြည့်လို့ရှင်ကျွန်တော်တို့သုံးနေစကလုံးရဆိုတော့ index လို့ခေါ်ပါပေါ့နော်ဒါပေမဲ့ဘာကြောင့်ဒီလိုစပြီးဖြစ်တာလဲဒီရက်ွက်မှာ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီစဖြစ်တဲ့အရေးမြစ်ကိုပေါ့နော်တွေ့နိုင်ဖို့အတွက်ဘယ်လိုရှာဖွေသင့်လဲဆရာကြီ
းဒီရက်ွက်ကရေမတန့်လို့လားကြောက်မှုတွေအင်သာချင်းတွေပဲကောင်းကောင်းမမလုပ်ထားလို့လားဒါမှမဟုတ်ပဲနဲ့ထားပါတော့တယောက်တော့သူကတခြားယောက်ကကိုသွားပြီးတော့ကုလာပြီးတော့မှကုရက်ကွက်ကိုသဲလာပြီးတော့မှဒီရက်တဲ့ခဲ့တယ်မှမှသူကထားပါတော့ဒီအတုံရောက်တဲ့လူပဲဖြစ်ဖြစ်ဟိုလက်တွန်းလဲနဲ့ရေရောင်းတဲ့လူပဲဖြစ်ဖြစ်ဒီလိုမျိုး community ကို serve လုပ်နေတဲ့သူကတစ်ဆင့်ဒါကြောင့်မို့ဒီ attack rate ကစက်တိုက်များသွားတာလားဆိုတော့ဒါမျိုးကပညာရှင်တွေဝင်ပြီးတော့စုံစမ်းရပါလေဘာလို့လဲဆိုတော့တာမန်ပြည်သူတယောက်နေနဲ့ကျွန်တော်တို့လုပ်လို့မရပါဘူးဒီလိုမျိုးအတွက်ယောဂါကိုဘယ်လိုဒီနေ့ကူလာလဲဆိုတာဗမာနိုင်ငံမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဆေးကြောင်းနေမှာဆိုရင်တော့အရင်တော့ခေါ်တာတော့ PSM လို့ခေါ်တာပေါ့လေ preventive medicine လို့ခေါ်တာပေါ့လေကာကွယ်ရေးနဲ့ပညာရေးဌာနလို့တော့ခေါ်တယ်လို့သူတွေဆိုအဲ့ဒီဌာနတွေမှာလုပ်တဲ့လူတွေဆိုလို့ရှိရင်ဒီပညာရပ်ကိုကောင်းကောင်းလေးနားလေကြပါတယ်ဘယ်ကနေဘယ်လိုစပြီးတော့ဘယ်လို sample လုပ်ရတယ်ရေကိုဘယ်လို sample လုပ်ရတယ်သူတို့အနေနဲ့ဒါမျိုးပညာတွေအကုန်လုံးတက်ပါဆိုဒီလိုလူတွေကလည်းပါဝင်ပတ်သက်မှုရှိတာဒါမှသာလည်းကျွန်တော်တို့ control လုပ်လို့ရမှာ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကာကွယ်ရေးဆေးပညာနဲ့ဌာနကအခုလိုပြင်းထန်တဲ့ကုသယောဂအတွက်မှာတကယ်အရေးပါလာတဲ့အနေအထားပေါ့ဆရာနော
်ဟုတ်ပါတယ်တကယ်လို့ဒါအရင်တော့နှစ်ပေါင်းမြောက်များစွာတုန်းကကာလာဝမ်းယောဂဖြစ်ပြီးတော့လူတွေထောင်နဲ့တောင်းနဲ့ကြီးပြီးတော့အသက်ဆုံးရှုံးသွားတဲ့ဟာတွေကဘာကြောင့်ဖြစ်လဲဆိုဒါမျိုးပညာရပ်တွေကျွန်တော်တို့မသိတဲ့အတွက်ကြောင့်နောက်တစ်ခုကဒါမျိုးပညာရပ်တွေကိုစီးမှုတဲ့လူတွေမရှိတဲ့အတွက်ကြောင့်နောက်တစ်ခုက technique လို့ခေါ်တဲ့နည်းလမ်းတွေကိုမတုံးတဲ့အတွက်ကြောင့်ပေါ့နော်ဒီယောဂါကြောင့်ဖြစ်မှန်းလည်းမသိဘူးဘယ်လိုစပြီးတော့ဒီကို control လုပ်ရမှန်းလည်းမသိဘူး control လုပ်ဖို့ဆိုတာစို့စို့ဒီမှာ control လုပ်လို့ရတာလीစို့စို့မသိဘဲနဲ့တွားပြီးတော့သိရမလားဒီရက်ွက်ထဲမှာရှိတဲ့ရေကဖြစ်တာလားဒီရက်ွက်ထဲမှာရှိတဲ့လမ်းပြီးဟိုလမ်းမမှာရောင်းနေတဲ့ဆိုင်ကဖြစ်နေတာဒါမှမဟုတ်ဒီဆိုင်ထဲမှာရောင်းနေတဲ့ restaurant တွေကပဲဖြစ်နေတာလားဒါတွေအကုန်လုံးကစုံစမ်းတော့မှာပဲဆိုဆို control လုပ်လိုက်တဲ့အခါကျတော့မှတော့ကျွန်တော်တို့အနေနဲ့ဆက်လက်ပြီးမပွားနိုင်ဘူး control ရောဂါကိုထိန်းလို့ရမှာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာနောက်ထပ်ရောမြန်မာအတွက်အခုလိုအခြေအနေမျိုးမှာပေါ့နော်ဘယ်လိုထပ်ပြီးတော့အကြံပြုချင်းတယ်လဲဆရာရင
်တကယ်လို့လိုအပ်လို့ရှိရင်တို့ WHO ကကူညီတောင်းပြီးတော့ vaccine ကိုပေးနိုင်လားတကယ်လို့ဒီရက်ကွက်မှာတော်တော်ကြီးကိုဖြစ်နေတယ်စိုးစားလည်းမတိသေးဘူးဆိုရင် blanket vaccination ကိုခေါ်ရဲဒီရက်ကွက်မှာ index ကရတော့ဖြစ်နေတယ်လောလောဆယ်ဟိုဒါမျိုးကြီး suspect ကိုထင်နေကျွန်တော်တို့ stew ကိုလည်းကျွန်တော်တို့စစ်နေသေးတယ်မရသေးဘူးဆိုလို့ရှိရင်ဒါမဲ့ပထမကိစားတော့ခုနလိုခေါ်တယ် corona လို့ခေါ်တယ် color 1ရောဂါ zero တိုက်တာတော့သိတယ် o1 ဖြစ်နေတယ်ဆိုရှင်တော့ဒီ vaccine ကိုဟာမျိုးကိုတောင်းပြီးတော့ blanket vaccination the whole ဒီရက်ွက်ပေါ့နော်ဒီတရက်ွက်ဆိုတရက်ွက်နှစ်ရက်ွက်ဆိုနှစ်ရက်ွက်အဲ့ဒီလူတွေကိုပေးရပါတယ်ဒါမှသာလေကျွန်တော်တို့ prevent လုပ်လို့ရမှာပါအထူးသဖြင့်ဒါ vaccine ဆိုတာမဖြစ်သေးတဲ့လူတွေပေးလို့ရတာလူမြင်အဲယောဂါဒါအဲ့လိုကမှ vaccine အများကြီးမရလို့ရှင်ဘယ်သူဒီ priority ပေးမှာလဲကလေးတွေကိုပေးမှာလားဘာကြောင့်လဲဆိုတော့ဒီ vaccine ကတချို့တစ်နှစ်အထက်ကိုပေးလို့ရတယ်ဆိုတော့အသက်ကြီးတဲ့လူတွေကိုပေးမှာလားဒါကကိုယ့်ရဲ့ strategy ပေါ့လူတိုင်းအောင်ပေးလို့မလိုဘူးလေအသက်20နဲ့30တဲ့လူသမီးကိုဘာဖြစ်လို့ပေးမှာလဲအသက်50 60နဲ့ဒီလိုယောဂါတွေရှိတဲ့လူတွေဒါတွေက strategy တွေကိုကျွန်တော်လုပ်ပါပါတယ်ဒါကကျွန်တော်တို့ဒီနိုင်ငံမှာ solution တော့ကျမဝင်ဝိဒနာမှာရှိတဲ့ preventive service ကိုခေါ်ရကာဝေးဌာနမှာရှိတဲ့လူတွေကဒီ surveillance ကိုလုပ်ပြီးတော့သူတို့ရဲ့ policy နဲ့အတူတူလုပ်တင်တဲ့ဟာကိုစပြီးတော့ဒီလိုမျိုးရေထဲမှာ chloride ထည့်တာတို့ရက်ွက်ထဲမှာရှိတဲ့ဒီသမင်းဆိုင်တွေထဲမှာရှိတဲ့ဆိုင်တွေတွားပြီးတော့အုပ်ထားသလားလက်ဆွဲဆုပ်ပြီးတော့အတုပ်တွေကိုရောင်းသလားဝင်ငါးဆိုင်တွေမှာဘယ်လိုလုပ်တယ်လဲရေခဲကြီးရောင်းနေတဲ့ဆိုင်တွေမှာဘယ်လိုလုပ်တယ်လဲအချိုးရောင်းနေတဲ့ဆိုင်တွေမှာရေခဲတွေကဘယ်အနေရတာလဲဒါတွေကအစသူတို့အများကြီးလုပ်လို့ရတဲ့ဘိုင်းရှိပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။